တရုတ်နိုင်ငံကဘူတာနိုင်ငံနဲ့ဆက်မှာကြေးရွာအသစ်တွေတိစောက်တာနဲ့ရွှေပြောင်းနေထိုင်မှုအသစ်တွေပြုလုပ်လာနေတာကြောင့်နယ်မြေပိုင်ဆိုင်မှုအငြင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။ဘူတာနိုင်ငံဟာတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတဲ့နိုင်ငံငယ်လေးဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နယ်ဆက်မှာလိုပဲဘူတာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကီလိုမီတာ489ကီလိုရှည်လျားတဲ့ဒေသတစ်လျှောက်မှာတရုတ်ဘက်ကရွှေပြောင်းနေထိုင်မှုအသစ်တွေပြုလုပ်လာနေတာပါ။အိန္ဒိယနဲ့နယ်မြေအငင်းပွားမှုတွေဖြစ်လာခဲ့ရင်ဒါဟာမဟာဗျူဟာအရရေးပါတဲ့ဒီဒေသမှာအသာစီးရနိုင်အောင်အတွက်တရုတ်ဘက်ကကြိုတင်စီစဉ်နေတာလို့သုတေသီတွေကသုံးသပ်ကြပါတယ်။ဘူတာနယ်ဆက်ကဆောက်လုပ်ရေးလုပ်ငန်းတွေကို2029ခုနှစ်ဒုတိယနှစ်ဝက်ပိုင်းမှာစတင်ခဲ့တာဖြစ်ပြီး2021ခုနှစ်အတွင်းမှာအရှိန်မြင့်ဆောင်ရွက်တာကိုတွေ့ခဲ့ရကြောင်းအဆောက်အဦတွေဟာတောင်ပေါ်တစ်သားအိမ်ပုံစံမျိုးတပုံစံနဲ့စောက်ထားတာဖြစ်ကြောင်းအစ္စရေးခြေဆိုင်မြေပြင်ပြောင်းလဲမှုအခြေအနေတွေကိုသူတည်နာပြုနေတဲ့အဖွဲ့ကဒမ်မီယန်ဆိုင်မောင်းကပြောကြပါတယ်။တရုတ်တို့ကအခုအိမ်တွေစောက်နေတဲ့နေရာဟာတောတောင်ထူထပ်တဲ့ကြမ်းတမ်းတဲ့မြေခံရှိတဲ့နေရာတွေဖြစ်ကြောင်းနဲ့အဲ့ဒီနယ်မြေဟာဘူတာနိုင်ငံကပိုင်ဆိုင်တဲ့ဒေသတွေမှာဖြစ်ကြောင်းဒါပေမဲ့လူနေတဲ့ဒေသမဟုတ်ကြောင်းဒမ်မီယန်ဆိုင်မောင်းကပြောကြားသွားပါတယ်။